ဇမီနဲ့ရှေးပိုင်းမယောင်ခရိုင်မိုင်းမြို့ပြန်ကြိုင်းနဲ့ပြည်သက်ဆန်ယူစီဌာနကကျင်းပပြုလုပ်တဲ့ရွှေမြောက်သေးသူကလေးသူငယ်များအားစစ်မှုထမ်းခြင်းမှတာစီကာကွယ်ထိန်းသိမ်းရေးတည်ပညာပေးတော်ရှုဆွေးနွေးပွဲကိုယနေ့နံနက်ပိုင်းကဆိုပါရုံးရဲ့လူထုခြေပြုပူဌာနစီဝေးကမ္မမှာကျင်းပပြုလုပ်ခဲ့ကြပါတယ်ဆွေးနွေးပွဲမှာပြန်ကြိုင်းနဲ့ပြည်သက်ဆန်ယူစီဌာနမြို့ဦးစီမှုဦးအားချာနဲ့ရုပ်တံကျွမ်းကျင်သုံးဦးနေဝင်းတို့ကယခုလိုပဲဆွေးနွေးပါတယ်
အားလုံးပဲမင်္ဂလာပါခင်ဗျာဒီနေ့ကျင်းပမယ့်တော်ရှုတွေကတော့အရွယ်မြောက်တဲ့သူကလေးသူငယ်များစစ်မှုထမ်းခြင်းမှာကာကွယ်တားဆီးသင်သင်ရည်သိပညာပေးတော်ရှုပဲဖြစ်ပါတယ်ခင်ဗျာ2023ခုနှစ်အတွက်ထုတ်ပြန်တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ကလေးသူငယ်များနဲ့လက်နက်ကင်ပြည်ပကဆိုင်ရာအစဉ်ခန်းစာမှာတမတော်နဲ့ဆက်ဆက်နေတဲ့အဖွဲ့အစည်းများနဲ့ပြည်သူစစ်တို့ကကလေးသူငယ်1109ဦးကိုစုဆောင်ခဲ့ပြီးကြီးလေးသောကျွလွန်မှု6ရက်တို့ကိုတမတော်ကကျွလွန်ခဲ့ကြောင်းစုဆွဲဖို့ပြခဲ့ပါတယ်နိုင်ငံတော်ကတိပေးတင်ပြခဲ့တော်လဲအထောက်အထားများကိုမျက်ကွယ်ပြုပြီးစန့်ကျင်ဘက်အဖွဲ့ရင်မမှန်ကန်သောအချက်များပြီးဆွဆွဲပြောကြားခြင်းမှာတရားမျှတမှုမရှိချေကုလသမဂ္ဂ၏ CTFMR ကစုံစမ်းတဲ့အသက်မပြည့်သေးသူဟုတန်တရားရှိသူပေါင်း9ဦးကိုသာအကြောင်းကြားခဲ့တော်လဲယခုနှစ်အစဉ်ခန်းစာမှာအသက်မပြည့်သေးသူ1109ဦးကိုစစ်မှုထမ်းဆစ်ခဲ့တယ်ဟုခြေကားပေါ်ပြထားဒီကိုတွေ့ရှိရတာဖြင့်အစဉ်ခန်းစားကိုကန့်ကွက်ပါကြောင်းနဲ့ထုတ်ပြန်တဲ့အချက်လက်များကိုလည်းကုလသမဂ္ဂအထွေထွေချုပ်၏ကလေးသူငယ်များနှင့်လက်နက်ကင်ပြည်ပကဆိုင်ရာအထုကိုယ်စားလှယ်ရုံးတို့စာပေးပို့ခဲ့ပြီးဖြစ်တဲ့အပြင်နိုင်ငံသွင်း၌လည်းတရားဝင်သတင်းထုတ်ပြန်ခဲ့ပြီးဖြစ်ပါတယ်။အရွယ်မြောက်သေးသူကလေးသူငယ်များအစစ်မှုထမ်းခြင်းမှကာကွယ်သားစီတင်းတင်းကော်မတီမှ CTFMR နှင့်ရခင်တိုင်းဆွေးနွေးမှုများကိုလည်းဆက်စပ်မပြတ်ပူးပေါင်းဆောင်ရွက်လည်းရှိပါတယ်။2024ခုနှစ်ဖေဖော်ဝါရီလ22ရက်နေ့မှာ CTFM မှာနေတွေ့ဆုံခဲ့ပြီးနှစ်ဖက်သဘောတူညီချက်အရနိပညာပူးတွဲဥက္ကဋ္ဌအဖွဲ့နဲ့အဖွဲ့ငယ်ဆင်းဆင်းတွေ့ဆုံဆွေးနွေးခဲ့ပြီးနှစ်ဖက်တိုက်ဆိုင်စည်ရင်းရှင်းလင်းစစ်ဆေးအတည်ပြုရန်ဆွေးနွေးခဲ့ပါတယ်။2020ပြည့်နှစ်မှာပြန်ထမ်းခဲ့တဲ့ပြည်သူ့စစ်မှုထမ်းဥပဒေကို2024ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာစတင်အကောင့်တွေပေါ်ခဲ့ရမှာအသက်16နှစ်မပြည့်သေးသူများမပါရှိစေရေးစင့်ကော်ရေးအဖွဲ့အသီးသီးကစနစ်တကျစက်မှတ်ဆောင်ရွက်လက်ရှိပြီးအရွယ်မြောက်သေးသူကလေးသူငယ်များစစ်မှုထမ်းခြင်းမရှိစေရဲ့အတွက်ဆောင်ရွက်နေရှိကြောင်းဆွေးနွေးလိုက်ရပါတယ်ခင်ဗျာ
2023ခုနှစ် CTFM မှာပေးပို့လာသည့်အသက်မပြည့်ဟုတန်တရားရှိသူစစ်တီ9ဦးပါဝင်ရခင်စေးမှပပြည့်ရန်ကြံစုစုပေါင်း120ကို CTFM တို့ဆက်သွယ်၍အမှုတွေတိုက်ဆိုင်ရှိစေပြီးမှန်ကန်ပါကလုံးတော်ခွင့်ပြုနိုင်ရေးဆောင်ရွက်ခြင်းနှင့်အမှန်ကန်မှုရှိပါကစရင်းမှပပြည့်ဆောင်ရွက်ခဲ့ရာလက်ရှိတွင်တတ်မတော်နေဖြင့်တတားစုဆောင်ရေးကဏ္ဍတွင်အရွယ်မြောက်သေးသူကလေးသူငယ်များအရွယ်မြောက်သေးသူကလေးသူငယ်အားစစ်မှုထမ်းခြင်းမှကာကွယ်တားဆီးထိန်းသိမ်းကော်မတီ CDF အတို့တဘောသူလက်မှတ်ပြဋ္ဌာန်းချက်များနှင့်ညီဥပဒေစီမင်းစည်းကမ်းများအတိုင်းလေးသားဆောင်ရွက်လျက်ရှိပါသည်။နိုင်ငံတော်တွင်အရွယ်မြောက်သေးသူကလေးသူငယ်အားစစ်မှုထမ်းခြင်းမှကာကွယ်တားဆီးထိန်းသိမ်းကော်မတီ2004ခုနှစ်ဇန်နဝါရီလ5ရက်နေ့တွင်စတင်ဖွဲ့စည်းခဲ့ပြီးတတ်မတော်အတွင်းအရင်မြောက်တဲ့သူကလေးသူငယ်များကိုစစ်တီအဖြစ်စုဆောင်ခြင်းနဲ့အတုံးပြုမှုမရှိစေရဲတတ်မတော်တို့တာဝန်ထမ်းဆောင်ရန်ဝင်ရောက်လာသောတန်တရားပြည့်ပွဲလူငယ်များကိုလက်ခံမှုမရှိစေရဲနဲ့အတမပြည့်ကြောင်စစ်စစ်တွစ်စစ်တီစစ်တီများကိုမိဘဥဒ္ဒဏတို့ပြန်လည်လွှဲပြောင်းပေးခြင်းများဆောင်ရွက်ခဲ့ပါတဲ့တတ်မတော်တွင်ကလေးစစ်သားအတုံးပြုမှုမရှိစေရဲနဲ့စစ်စစ်ဘော်တို့ရဲ့ကိုစင်ဆက်မပြတ်စက်မဲ့ဆောင်ရွက်တဲ့စစ်တီအဖြစ်အသိပညာပေးလုပ်ငန်းများကိုလည်းသက်ဆိုင်ရာဝန်ကြီးဌာနနှင့်ပေါင်းစပ်ညှိနှိုင်းဆောင်ရွက်ရရှိပါသည်နိုင်ငံတော်အစိုးရနှင့် CTFM တို့အကြားအရွယ်မြောက်သေးသူကလေးသူငယ်အားစစ်မှုထမ်းခြင်းမှကာကွယ်တားဆီးတင်းတင်းဆိုင်ရာလုပ်ငန်းစဉ်စီမံချက်ကို2022ခုနှစ်ဇွန်လ29ရက်နေ့တွင်လက်မှတ်ရေးထိုးခဲ့ပြီးပူးပေါင်းဆောင်ရွက်ခဲ့ပါသည်စီမံချက်အရ CTFM တို့နှင့်ပူးပေါင်းပြီးအရွယ်မြောက်သေးမီမာရင်စုဆောင်ခဲ့သည့်အတမပြစ်တီတီစစ်တီ1059ဦးကိုနှုတ်ထွက်ခွင့်ပြုကာတတ်မတော်နှင့်CTR တို့ပူပေါင်းအဖွဲ့ဖြင့်မိဘဥဒ္ဒဏတို့စနစ်တကျလွှဲပြောင်းပေးခဲ့ကြောင်းပြောကြားရင်းနေကုန်ချောလိုက်ရပါ
တယ်။တရင်ရိုက်ကူးပေးဖို့သူကျွန်တော်ကိုနိုင်ပါ